မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းမှာအထူးထူးရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံတွင်းဒီမိုကရေစီစနစ်ချုပ်ငြိမ်းသွားပြီလို့အာဏာပိုင်တွေရဲ့အဖမ်းခံလိုတာကြောင့်ထွက်ပြေးတိမ်းရှောင်နေသူ DMG သတင်းဌာနရဲ့အက်ဒီတာချုပ်ကပြောကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ရခိုင်ပြည်နယ်စစ်တွေမျိုးအခြေဆိုင်ဖွံ့ဖြိုးတိုးတက်ရေးသတင်းချောင်းနယ်တိုင်း DMG ရဲ့ Editor ချုပ်နဲ့အမှုဆောင် Director ဦးအောင်မင်းဦးဟာမတရားသိမ်းဥပဒေပုံမှန်19နှစ်နဲ့စစ်တွေမျိုးအမှတ်1ရဲစခန်းကအမှုဖွင့်ထားတာကိုခံရသူဖြစ်ပါတယ်။ပုံခုနေသူဦးအောင်မင်းဦးကို Writer သတင်းဌာနကဆက်သွယ်မေးမြန်းခဲ့ရမှာမြန်မာအာဏာပိုင်တွေကမီဒီယာတွေကိုဟန်တာပိတ်ဆို့နေတယ်လို့သတင်းဌာနတွေကိုချုပ်ချယ်နေချိန်မှာပဲသတင်းတွေကိုပိတ်ပင်ထားတယ်လို့သတင်းသမားတွေကိုလည်းအပြစ်ပေးနေတယ်လို့သူကပြောကြောင်းRighters တရင်မှာပါရှိပါတယ်။2016ခုနှစ်မှာဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်အာနာရလာတာကြောင့်ရာဇတ်တဝက်တက်တန်းရှိကြခဲ့တဲ့စစ်ဆွေးအုပ်ချုပ်မှုကိုအဆုံးသတ်နိုင်ခဲ့ပေမဲ့မြို့မစစ်တပ်ကဩဇာအာဏာကြီးမားနေစေဖြစ်ပါတယ်။ဒီမိုကရေစီစနစ်တည်ဆောက်ရေးအတွက်မီဒီယာကအရေးကြီးတယ်လို့ဒေါက်ဆန်းစုကြည်အစိုးရကပြောထားမှုသလိုဒေါက်ဆန်းစုကြည်အာနာမယမီကလည်းသတင်းသမားတွေကိုအကာအကွယ်ပေးဖို့ဥပဒေတရက်လိုအပ်တယ်လို့ပြောခဲ့မှုကြောင့် Writers ကပြောပါတယ်။ဒါပေမဲ့သူဥဆောင်တဲ့အစိုးရလက်အောက်မှာသတင်းသမား31ယောက်တရားစွဲခံခဲ့ရတယ်လို့သတင်းတူတွေနဲ့အများပြည်သူကြောက်လန့်စေတဲ့သတင်းတွေရေးသားပြောဆိုရဲဆိုရဲဆွဲချက်နဲ့အရသာဥဆောင်တဲ့ပြန်ကြားရေးဝန်ကြီးဌာနကလည်း DMG အပါအဝင်ဒါဇင်နဲ့ချီရှိတဲ့သတင်းဌာနတွေရဲ့ website တွေကိုပိတ်ပင်ခဲ့တယ်လို့ Writers သတင်းကပြောပါတယ်ခင်ဗျ။